ကမ္ဘာအချမ်းသာဆုံးခုနှစ်နိုင်ငံရဲ့ဒီ G7 ကောင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုအီတလီနိုင်ငံဒီဘော်နိုအက်နာဇီယာမြို့မှာဒီကနေ့စတင်ပြီးတော့ကျင်းပနေပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်အပါအဝင် G7 ကောင်းဆောင်တွေရဲ့ဒီစပွားရေးဝိုင်းထိုင်ဆွေးနွေးပွဲမစခင်မှာဦးစားပေးဆွေးနွေးမဲ့အကြောင်းအရာတွေကိုအီတလီဝန်ကြီးချုပ်ဂျော်ဂျီယိုမလုံးနီကအခုလိုပြောကြားခဲ့ပါတယ်။
Parleremo ovviamente delle crisi in atto a partire da Ucraina e Medio Oriente, costruiremo
Ukraine အခြေပိုင်းပိုင်းဒေသမှာဖြစ်နေတဲ့စစ်ပွဲကိစ္စတွေကိုဆွေးနွေးအဓိကဦးစားပေးဆွေးနွေးသွားမှာဖြစ်တယ်လို့အီတလီဝန်ကြီးချုပ်ကပြောကြားသွားတာပါ။အာဖရိကတိုက်ကနေဥရောပမှာအခြေချနိုင်ဖို့အတွက်တရားမဝင်လာရောက်နေကြသူတွေကိစ္စကုန်ကြောထုတ်လုပ်နိုင်ဖို့ကုန်ချမ်းတင်ပို့မှုဝင်းစံမပြတ်စေအောင်လှုပ်ထားဖို့လိုအပ်တဲ့ကိစ္စ AI ဉာဏ်ရည်တုနည်းပညာကိုဘေးရန်တွေကင်းရှင်းစွာအသုံးချနိုင်ဖို့ကိစ္စတွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ဂျော်ဂျီယိုမလိုနီကပြောကြားသွားပါတယ်။ဂျွန်လ23ရက်နေ့ကနေဒီ25ရက်နေ့ထိကျင်းပတဲ့ထိပ်သီးစည်းဝေးပွဲပထမနေ့မှာ G7 ကောင်းဆောင်တွေဟာယူကရိန်းသမ္မတဗလာဒီမီယာဇလန်စကီနဲ့လည်းဆွေးနွေးကြပါတယ်။မနက်ဖြန်ကြရင်တော့ Indo-Pacific ဒေသဆိုင်ရာကိစ္စတွေကိုဆွေးနွေးသွားကြမှာဖြစ်တယ်လို့စီးပွားရေးဆိုင်ရာအန်ဒီယရီအကြောင်းဆွေးနွေးသွားကြမှာပါ။ AI ဉာဏ်ရည်တုဆိုင်ရာဆွေးနွေးပွဲကြရင်တော့ပိုယဟန်မင်းကြီးဖရန်စစ်ကဦးဆောင်ဆွေးနွေးမှာဖြစ်ပါတယ်။2024ခုနှစ်မကုန်ခင်ယူကရိန်းကိုဒေါ်လာ50ဘီလီယံငွေချေးဖို့ G7 နိုင်ငံတွေကြားသဘောတူထားတယ်လို့ဂျာမနီဗန်နိုင်ဝင်ကြီးက G7 ထိပ်သီးဆွေးနွေးပွဲမစခင်တရက်အလိုပုံထူးနေတော့ကကြေညာပါတယ် G7 နိုင်ငံတွေမှာရှိတဲ့ဒီဗန်နိုင်လုပ်ငန်းတွေမှာရုရှားနိုင်ငံကအနံထားတဲ့ငွေချေးနဲ့ပိုင်ဆိုင်မှုတွေကနေရလာမဲ့အမျက်ငွေတွေကိုအာမခံသဘောထားပြီးတော့ယူကရိန်းကိုငွေချေးမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ယူကရိန်းနိုင်ငံကြားမှာလည်းယူကရိန်းအတွက်ရေရှည်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာထောက်ပံ့မှုတွေကိုအာမခံမဲ့နှစ်နိုင်ငံသဘောတူစာချုပ်ကိုသမ္မတဘိုင်ဒန်နဲ့ယူကရိန်းသမ္မတဇယ်လန်စကီတို့လက်မှတ်ရေးထိုးကြဖို့ရှိနေပါတယ်ရှင်။